Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှိနေပျော်ရွှင်နေကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြော်သိမ်းတဲ့အတူကြီးညာပေးပါပါ American System Motor ရန်တန်းတစ်ခုကစနေနေ့ကအီရန်နိုင်ငံကနေဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုရောက်ရှိသွားပါပြီထိုင်းငါးလုံငန်းမှာရေလုံသားတွေရဲ့ဂျာပန်ကွေတိုးတဲ့အောင်ကြိုးစားဖို့အတွက်ပြက်ကွက်ခဲ့တဲ့အတွက်ကုန်သွယ်ဆိုင်အထူးခွင့်ရတွေအမေရိကန်ကဆိုင်းငံ့လိုက်ပါပြီမြေကြောင်းကြီးတွေကပလတ်စတစ်မိုက်တွေကိုပင်လယ်ထဲမြောက်ခင်ဖယ်ရှားပေးနိုင်မယ့်ကိရိယာအသစ်ထွန်းနိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာနေပြည်တော်မှာစနေနေ့ကပြုလုပ်တဲ့တက်မတော်ပြန်ကြားရေးရဲ့သတင်းစာရှင်းလင်းပွဲမှာအေအေရကိုင်းတပ်ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားမှုနဲ့ပတ်သက်လို
့ရတောက်ဖွဲ့ဝင်တွေဖမ်းသွားတယ်ဥယျာဉ်တော်အတည်ပြုလို့မရသေးဘူးအနည်းဆုံးကတော့30ကျော်လောက်ရှိတယ်အဲ့မှာရှိတဲ့ကြီးတဲ့တွေတချို့ကိုဖမ်းသွားတယ်အဲ့ဒါတွေကိုကယ်ထုတ်ဖို့ပဲ
ဘုံမှုရုပ်ဇော်မင်းထွန်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာပါဒီကြောင့်တဲ့အတူအပတ်စဉ်ကဏ္ဍလေးဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဒီရီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်စတာလေးကိုပြန်လည်တင်ဆက်ဖို့ရှိပါတယ်။အခုတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်သိန်းတို့ကပြောပြပေးပါအောင်ခင်ဗျာ
။ American System Motor ရန်တန်းတစ်ခုကစနေနေ့ကအီရန်နိုင်ငံကနေဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကကမရှယ်လီမျိုးကလေးကိုဝင်လာတာကို Arab 24ရုပ်သံသတင်းမှာပြသခဲ့ပါတယ်။လေကြောင်းအကားအကွယ်ပေးထားတဲ့ American စစ်ရန်73စင်းဟာအီရန်နဲ့ဆီးရီးယားကြားက El Walid နယ်စပ်ခင်းစခန်းကိုဖျက်ပြီးဝင်လာတယ်လို့ဖော်ပြထားပါတယ်။ဒါဟာဆီးရီးယားရှိမြောက်ပိုင်းကနေ American တပ်သား1000ကိုပြန်ပြီးခေါ်ယူခဲ့ပြီးတဲ့နောက်ရဲ့တော်ကြာမှာပြန်ဝင်လာတာလည်းဖြစ်ပါတယ်။ဆီးရီးယားရှိပိုင်းဒေသမှာတပ်တွေတိုးမြှင့်ပြီးဆက်လက်နေရာချထားဖို့ American ပြည်ထောင်စုကစီစဉ်နေတာပါ။ဆီးရီးယားကရေနံလောက်ွက်တွေ IS စစ်တွေးကြော်တွေလက်ထဲမရောက်စေဖို့အဲ့ဒီနေရာကို American တပ်သားတွေနဲ့တန်ချက်ကကားတွေဆစ်လွတ်မယ်လို့ American ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ကြံနေကပြောခဲ့ပါတယ်။ American တပ်တွေဆီးရီးယားကနေရုပ်သိမ်းလိုက်တယ် IS စစ်တွေးကြော်ချင်းမုံးရင်မှာ American နဲ့အတူလက်တွဲတိုက်ခိုက်ခဲ့တဲ့ YPG Cuts ပြည်သူစစ်တွေကိုတူရကီကချက်ချင်းလိုလိုဆီးရီးယားနယ်စပ်ကျော်ဖြတ်ကျူးကျော်ပြီးပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တချိန်ထဲမှာပဲတူရကီနဲ့ရုရှားတို့ကြားဒီသတင်းပတ်အစောပိုင်းရထားတဲ့သဘောတူညီချက်အရဒီ YPG cuts တက်တွေဖယ်ပြီးကိုတတ်မှတ်ချိန်တိုင်းဖယ်မပေးရင်တူရကီနယ်စပ်ဆီးရီးယားမြောက်ပိုင်းက cuts အချမ်းဖက်သမားတွေကိုတူရကီစစ်တပ်ကရှင်းလင်းရနိုင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကစနေနေ့မှာပြောကြားခဲ့ပါတယ်
။အီရန်နိုင်ငံသက္ကရမြို့တော်နဲ့တောင်ပိုင်းကနက်စရီးယားမြို့တွေမှာဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့အကြားရုံးဝင်ဆန္ဒဖြစ်တာကနေစနေနေ့ကဆန္ဒပြသူနောက်ထပ်9ယောက်တည်းမှနေတည်ဆုံးပါတယ်။ဒီလိုမှာအစိုးရဆန့်ကျင်ရေးဆန္ဒပြခွင့်တွေတင်နေပြီးလူထောင်ပေါင်းများစွာပါဝင်ဆန္ဒပြလေးကိုတာဝန်ရှိသူတွေကပြောပါတယ်။အခုနောက်ဆုံးရတဲ့ဒီဆုံးသူရေတွင်းနဲ့ဆိုရင် AP သတင်းဌာနကရေတွက်ထားသလောက်ဆန္ဒပြပွဲနှစ်ရက်အတွင်းဒီဆုံးသူ49ဦးရှိတော့ပါပြီ။အစိုးရတပိုင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့အီရက်လူ့အခွင့်အရေးမှာမင်းကြီးယုံကအီရက်တောင်ပိုင်းကမြို့တွေမှာဖြစ်တဲ့အဒီယုံတွေကိုပါထက်တွေ့ပြီးဒီဆုံးသူ63ဦးရှိပြီလို့ပြောပါရတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတန်ယုံတွေနဲ့အစိုးရယုံတွေရှိတဲ့အခိုင်အမာခံတပ်နေရာကြီးလို့လုပ်ထားတဲ့ဗက်ဂရမ်မြို့တော်က Green Zone ဆိုတဲ့နေရာကိုတော့ဘူးကြိုးစားကြတာပါ။အစိုးရရုံးတွင်ရှိတဲ့နေရာကိုသွားတဲ့အဓိကတရားစင်ကိုကာထားတဲ့တိုင်းတွေကိုဆန္ဒပြသူတွေကဖယ်ဖို့ကြိုးစားတာမှာလူညုံရေးတွေကမျက်ရည်ရုံနဲ့တိတ်ကနေနေပါတယ်။နောက်ပိုင်းမှာတော့လူညုံရေးတပ်တွေကဆန္ဒပြသူတွေကိုတာဟီပဲရင်မြင်ထိလိုက်ပြီးတော့ဖြိုခွဲပါတယ်။ဆန္ဒပြသူအများစုဟာအလုပ်လုပ်မဲ့လူငယ်မျိုးသားတွေဖြစ်ကြပြီးအလုပ်ကံအခွင့်အလမ်းနဲ့ပိုကောင်းတဲ့ဝန်ဆောင်မှုတွေကိုတောင်းဆိုကြတာပါ။စနေနေ့မှာတော့ဗက်ကရက်ကဆန္ဒပြသူတွေထဲမှာလူငယ်အမျိုးသမီးတွေလည်းပါလာပြီးတချို့ကတော့ဆန္ဒပြသူတွေကိုတောက်ယူပေးကြပါတယ်။
Republican နဲ့ Congress နဲ့ကြားကပဲတရားသူကြီးကခွင့်ပြုလိုက်ပြီးတဲ့နောက်တည့်မှာပဲ Democrat တွေဥဆောင်တဲ့သမ္မတ Donald Trump ပေါ်တရားဆက်ဆွနိုင်ရင်စုံစမ်းမှုကို American နိုင်ငံခြားရေးဌာနအကြီးအကဲအရာရှိသူကိုကြားနာဆက်ဆင်းရင်စနေနေ့ကပြန်ပြီးစတင်လိုက်ပါတယ်။ American နိုင်ငံခြားရေးဌာနဥရောပနဲ့ Eurasia ဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Philip Riker ကိုအောက်လတာနိုင်ငံခြားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးဆိုင်ရာရေးရာသုံးခုကကိုယ်စားလှယ်တွေကရှေ့မှောက်တကပိတ်ကြားနာမှုပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်တဲမှာအောက်လတာကြီးကြပ်ရေးကော်မတီဥက္ကဋ္ဌ ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွ
ဒီနေ့ရဲတပ်ဖွဲ့ကတရားစွဲလိုက်ပြီးသူ့ကိုတနင်္လာနေ့ကျရင်တရားရုံးစတုံမှာဖြစ်ပါတယ်လူသားမှုနဲ့လူမောင်ကိုကူဖို့ကြံစီမှုအပါအဝင်တခြားပြမှုတွေကိုကျူးလွန်နေဆိုပြီးသူ့ကိုရဲကတရားစွဲထားတာပါဒါပြင်နောက်ထပ်လူ၄ယောက်ကိုလည်းဒီဖြစ်ရမှာဆက်ဆက်ပါဝင်နေဆိုတဲ့တန်တရားနဲ့ဖန်ထားပါတယ် အစောပိုင်းကတော့ဒီဆုံးသူတွေဟာဒီနိုင်ငံသားတွေဖြစ်မယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပါသေးတယ်ဒါပေမဲ့ဒီဆုံးသူတွေထဲမှာဗီယက်နမ်နိုင်ငံသားတွေလည်းပါနိုင်ခြေရှိတယ်ဆိုတဲ့သတင်းတွေနောက်ပိုင်းမှာထွက်လာတာပါလူမောက်ကူးမှုလို့တန်တရားရှိတဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့ဗီယက်နမ်ဝန်ကြီးချုပ်မင်းဆန်ဖူးကညွှန်ကြားထားတယ်လို့ဗီယက်နမ်အစိုးရရဲ့စစ်နေထုတ်ပြန်ချက်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒေါ်လာဘီလီယံပေါင်းများစွာနဲ့လဲပတ်နေတဲ့ထိုင်းငါလုပ်ငန်းမှာရေလုံသားရဲ့ရပ်ပိုင်ခွင့်တိုးတက်အောင်စူးစမ်းဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်စာလုပ်ငန်းအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရတွေကိုအမေရိကန်သမ္မတဒေါ်လာထရမ့်ကဆိုင်းငံ့ထားလိုက်ပါတယ်။ထိုင်းရဲ့ပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတက်တရာအကြီးဆုံးဖြစ်ပါတယ်။ဒါပြင်ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်းနေတဲ့ရွှေပြောင်းလုပ်သားတွေပေါ်မှာကျွံပြုတ်ခိုင်းစင်မှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြာခင်နှစ်တွေကတော်လေးနာမည်ပြက်ခဲ့တာပါ။ဒီလိုထိုင်းနိုင်ငံကပင်လယ်စာနဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းတွေမှာအလုံတမားရပိုင်ခွင့်ဆင်ရပြဿနာကကာလတရှိရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ဆိုင်အထူးခွင့်ရတွေလက်လွတ်ဆောင်ရှောက်ဖို့ရှိတယ်လို့အမေရိကန်ကုန်သွယ်တာဝန်ခံပြောကြားချက်ကိုကိုကာဘီ Bloomberg သတင်းမှာစနေနေ့ကဖော်ပြပါတယ်။ဒါ့အပြင်ကုန်သွယ်ဆိုင်အထူးခွင့်ရဆိုင်ငံ့မှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံတန်တယ်လို့ပါဖော်ပြထားပြီးဒီလိုဆိုင်ငံ့မှုက2020ဧပြီလမှာစတင်တည်ရောက်မှာဖြစ်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပေးပို့တဲ့စာရသိရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကသူ့နိုင်ငံတွင်းလုံသားတွေပေါ်မှာနိုင်ငံတကာအသိမှတ်ပြုအလို့သမားရပိုင်ခွင့်တွေရအောင်မလုပ်ဆောင်တဲ့အတွက်အခွန်ခင်းလုပ်ခွင့်ပေးထားတာကိုဆိုင်းငံ့မှာဖြစ်ကြောင်းသမ္မတထရမ့်ရဲ့စာရဲမှာဖော်ပြထားပါတယ်။ GSP season လို့ခေါ်တဲ့ American ပြည်ထောင်စုရဲ့ကုန်သွယ်ဆိုင်အထူးခွင့်ရကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်တပ်မတ်ကုန်ပစ္စည်းတွေပေါ်မှာ American ကအခွန်ခင်းလုပ်ခွင့်တွေပေးထားတာလည်းဖြစ်ပါတယ်
။ California ပြည်နယ်မှာဘယ်လိုမှမကြုံမှုသေးတဲ့တိတ်ကိုပြင်းထန်တဲ့လေတိုက်ခတ်မယ်လို့အမေရိကန်မူလဝါဒဌာနကစနေနေ့မှာတတိပြေးထားပါတယ်။ဒီနေ့ပင်ကဝိုင်းထုတ်လုပ်တဲ့ဒေသနာမှာတော်မီဆက်လောင်နေတာကြောင့်လူ9000ထက်မနည်းရှေ့ပြောင်းဖို့ပြည်နယ်တော်ဝန်ရှိသူတွေကညွှန်ကြားထားချိန်မှာပဲလေကြီးတိုက်မဲ့တတိပြေးချက်လည်းထွက်လာတာပါ။ဒါအပြင် Pacific တန်ငွေနဲ့လျှက်စစ်ကုမ္ပဏီ PG&E ကစနေနေ့နေ့လယ်ကစပြီးလျှက်စစ်မီအကြီးအကျယ်ဖြတ်တောက်ဖို့ဆုံးဖြတ်ထားတာကြောင့် California ဒေသခံ3000လောက်လျှက်စစ်မီတက်တောက်မဲ့အရေးနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းတော်မီပြန်သွားမယ်ရေးထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့လူထောင်ပေါင်းများစွာကိုပေးနေတဲ့လျှက်စစ်ကို PG&E ကုမ္ပဏီကဖျက်တောက်ခဲ့ပါသေးတယ်။ California ပြည်နယ်တောင်ပိုင်း Paradise မြို့မှာလူ85ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်တော်မီအပါအဝင်မကြသေးခင်ကလောင်ကျွမ်းတဲ့တော်မီတွေအတွက်သူတို့ပေးလျော်ရတာတွေကြောင့် PG&E ကုမ္ပဏီဟာဒီဝါရီခံထားရတဲ့အခြေအနေရောက်နေကြပါ။စနေနောက်ပိုင်းကနေစပြီး San Francisco ပင်လယ်ကွေ့ဒေသကိုတိုက်ခတ်မဲ့ပူပြင်းထောက်သွေ့တဲ့လေဟာတချို့နေရာတွေမှာတနာရီမိုင်80နှုန်းအထိတိုက်ခတ်နိုင်ပြီးတနင်္လာနေ့အထိကြာနိုင်တယ်လို့ခန့်မှန်းထားပါတယ်။စင်တာအနာဒါမှမဟုတ်ဒီယာဘလူးလို့ခေါ်လို့ရှိတဲ့ဒီလီတက်ခတ်မှုဟာစံချိန်တင်ပြင်းထန်တယ်လို့မြို့သားမိုးလူသားဌာနကသတိပေးထားပါတယ
်။မြေကျောင်းကြီးတွေကပလတ်စတစ်အမှိုက်တွေကိုပင်လယ်ထဲမရောက်ခင်ဖယ်ရှားပေးနိုင်မဲ့ကိရိယာအသစ်ကိုထွန်းနိုင်ပြီဖြစ်ကြောင်းကမ္ဘာပင်လယ်သမုတ်ပြန်ညဉ့်ဉန်းမှုကိုတိုက်ဖြစ်ဖို့တနိဋ္ဌန်ချလှုပ်ဆောင်နေတဲ့ Netherlands နိုင်ငံအခြေစိုက် Ocean Cleanup Foundation ကအောက်တိုဘာ26ရက်စနေနေ့မှာပြောကြားလိုက်ပါတယ်။ NGO အဖွဲ့တစ်ခုဖြစ်တဲ့ OCF သမုတ်ပြန်တန့်စင် Foundation ဟာ Pacific တမုတ်ရတဲ့ကအမှိုက်တွေလိုက်စုပြီးဖယ်ရှားဖို့ကြိုးစားခဲ့တာနဲ့နာမည်ကျော်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။သူတို့ရဲ့အခုကိရိယာကတော့ပင်လယ်တမုတ်ရတွေတဲ့ plastic အမှိုက်တွေမရောက်ခင်သူတို့တဲကိုစီးဝင်တဲ့မြေချောင်းတွေထဲမှာ plastic အမှိုက်တွေကိုတန့်စင်ဖို့ဖြစ်ပါတယ်။အခက်အခဲအမျိုးမျိုးကြုံခဲ့ရပြီးတဲ့နောက်အခုသူတို့သုံးတဲ့ရေပေါ်ပေါ်နေတဲ့အတားဆီးလုပ်ပြတဲ့ကိရိယာကနေဒီလအစောပိုင်းမှာတော့ပထမဆုံးချိန်ဖြစ်တဲ့မြေချောင်းကြီးတွေမှာအော်အမြင်မြင်လှုပ်ဆောင်နိုင်ခဲ့တာလည်းဖြစ်ပါတယ်။Interceptor လို့ခေါ်တဲ့မြေကြောင်းသုံးဒီဂရီယာဟာမြေကြောင်းတွင်းသွားလာနေတဲ့ရေရင်တွေနဲ့ဒရဝါလေးတွေမပါဘဲအမှိုက်တွေကြီးပဲကောက်ပေးနိုင်တာဖြစ်ပါတယ်။ဒီစနစ်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာနဲ့မလေးရှားကလိုင်းမှာရှိတဲ့မြေကြောင်းတွေမှာဆန်းသက်ခဲ့ပြီးဖြစ်ပြီးမကြာခင်ဗီယက်နမ်နိုင်ငံကမဲခေါင်မြို့ဝကျွန်းပေါ်ဒေသကန်တိုနဲ့ဒိုမီနီကန်ရီပပ်ဘလစ်ကစန်တို့ဒိုမင်ကိုဒေတာတွေကိုတောရောက်လှုပ်ဆောင်ဖို့အတွက်စီစဉ်နေတယ်လို့လဲ Ocean Cleanup အဖွဲ့ကပြောပါတယ်။သူတို့ရဲ့ Interceptor ကတနေ့ကိုအမှိုက်ကီလိုဂရမ်ထောင်ပေါင်းများစွာကိုဖယ်ထုတ်ပေးနိုင်တယ်လို့လဲပြောပါတယ်
။ရုရှားနိုင်ငံတွေတချို့လုပ်ပေးမှုနဲ့အမေရိကန်ပြည်ထောင်စုမှထောင်ထဲချမှတ်ခံရတဲ့ရုရှားနိုင်ငံသူအမျိုးသမီးဟာအိန္ဒိယောက်သွားပြီးတဲ့နောက်ရုရှားနိုင်ငံသားတွေဟာဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့ပြောပါတယ်။သူကိုလေစိတ်မှသူ့ရဲ့ဖခင်နဲ့တရင်းတော်တွေကကြိုးစွနေတဲ့အချိန်မှာပဲသူကအဲ့လိုပြောခဲ့တာပါ။သူကတော့သူ့မှာပြင်းမရှိဘူးလို့အခုချိန်ထိပြောနေသေးပဲဖြစ်ပြီးသူ့ကိုအကူအညီပေးခဲ့ကြတဲ့ရုရှားနိုင်ငံသားတွေရုရှားတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံဆိုင်အမေရိကန်နိုင်ငံဆိုင်ရာရုရှားတန်ယုံတာဝန်ရှိသူတွေကိုကျေးဇူးတင်ကြောင်းခီးကြောင်းဆိုင်မှာပဲပြောကြားခဲ့ပါတယ်။ပရီးမီးယားလိဂ်ပွဲစဉ်တစ်ဆယ်ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာလက်စတာစီးတီး၊မန်စီးတီး၊ချယ်ဆီနဲ့ဘရိုက်တန်တို့အသီးသီးနိုင်ရကြပါတယ်။လက်စတာစီးတီးကဝေးခွင့်မှာဆော်သန်တန်ကို6-0ပြန်နဲ့နိုင်ရပြီးမန်စီးတီးကအိမ်ခွင့်မှာအက်စတန်ဗီလာကို3-0ပြန်နဲ့နိုင်ပါတယ်။ချယ်ဆီကတော့ဝေးခွင့်မှာဘန်လီကို4-2နဲ့နိုင်ပြီးဘရိုက်တန်ကအေဗာတန်ကိုအိမ်ခွင့်မှာ3-2နဲ့နိုင်ပါတယ်။ဝက်ဖို့ကအိမ်ခွင့်မှာဘုံပေါက်နဲ့အကူမရှိသေးသေးဝက်ဆမ်ကလည်းအိမ်ခွင့်မှာရှက်ဖီးယူနိုက်တက်နဲ့တစ်ပတ်တကူးစီတည်ကြပါတယ်။ပွဲစဉ်တစ်ဆက်ကိုတနင်္ဂနွေနေ့ကစားရင်တော့နူကာဆယ်နဲ့ဝူးဖ်စ်၊အာဆင်နယ်နဲ့ခရစ္စတယ်ပဲလစ်၊လီဗာပူးနဲ့ဒေါ်တန်ဟမ်၊နော်ဝစ်စီးတီးနဲ့မန်ချက်စတာယူနိုက်တက်တို့ပါအခုချိန်ဒီကစားပြီးသည်မြတ်လီဗာပူးက6ဘောကစား25မှတ်နဲ့မဘီစရာထိတ်ဆုံးမန်စီးတီးက10ဘောကစား22မှတ်နဲ့ဒုတိယနေရာပါလက်စတာစီးတီးနဲ့ချယ်ဆီလည်း10ဘောစီကစားပြီးချိန်အမှတ်20စီတူပေမဲ့6ကွာချခြင်းနဲ့လက်စတာစီးတီးကတတိယချယ်ဆီကသတုဒ္ဒအာဆင်နယ်က6ဘောကစားပြီးချိန်မှာ15မှတ်နဲ့အဆင့်9နေရာအသီးသီးရှိနေကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းတွေဘုတ်ကိုတင်ပြခြင်းပါလေမြန်မာတပ်မတော်အနေနဲ့တိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေတုံးနေတာဟာလိုအပ်ချက်အရဖြစ်ပြီးနိုင်ငံကမှလည်းကန့်သက်ချက်လှုပ်ထားတာမျိုးမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်အေးအေးရခိုင်လက်နက်ကင်တပ်ကဒီရပိုင်းတွင်ဖမ်းဆီးခေါ်ဆောင်သွားသူဦးချိန်တီ130တက်မင်းရှိနေပြီးအေတပ်ဖွဲ့ကစနေနေ့ဖမ်းဆီးခေါ်ဆောင်မှုအပြီးတပ်မတော်ကလေကြောင်းကူတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေကပြောပါတယ်။တချိန်ထဲမှာ NCA အပြည့်ရဲ့လက်မှတ်ထိုး၄နှစ်ပြည့်အခမ်းအနားကိုတက်ရောက်မဲ့ RCSS ခေါင်းဆောင်ကိုတားမြစ်ခဲ့တာကြောင့်ပွဲတက်မဲ့အစီအစဉ်ဖြစ်ရမဲ့သဘောဖြစ်နေပြီးညှိနှိုင်းမှုတွေလုပ်နေကြောင်းပြောသွားပါတယ်။ဒီသတင်းစာရှင်းလင်းပွဲအကြောင်းကိုကောက်နှုတ်တင်ပြချင်ပါတယ်။အေရကန်လက်နက်ကင်တပ်ကဒီရပိုင်းအတွင်းဖမ်းဆီးခေါ်ဆောင်သွားတဲ့လုံညုံကြီးတပ်ဖွဲ့ဝင်တွေနဲ့အရသာအရေးအတွက်ဟာဒေသခံအနာပိုင်တွေရဲ့ပြောဆိုထားချက်အရဆိုရင်စုစုပေါင်း130တဲ့မနဲ့ရှိနေပြီဖြစ်ပါတယ်။အော်တိုဝါ26ရက်စနေနေ့တုန်းကလည်းရခိုင်မြောက်ပိုင်းရေသိပ်တောင်မြို့နယ်မှာလူ90လောက်ကိုဖမ်းဆီးခဲ့တာပါ။မင်းယူမြေကျောင်းထဲသွားနေတဲ့ရင်းရင်တစင်းကို AA ကတားခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလို့ယူဆရတဲ့အရဝတ်တွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ AA တပ်ဖွဲ့ပြောခွင့်ရခိုင်တုကက VOA ကိုပြောပါတယ်။
ဒီလက်ချင်တိုင်းရောက်မှာဒီရှိနေသည့်အများကြီးမှာဒီအရသာမှန်ဆောင်ပြီးတော့မှာဒီနဲ့လိုက်ကြလာတဲ့ဒီဓမ္မလက်နက်ကံတရှိကိုဒီသေးတောင်ရဲ့အဖက်ဖက်မှာဒီလင်ကျင်ကြီးရောက်သိချဖို့အတွက်အဲ့ဒါကျွန်တော်တို့ခင်းကျင်းထားရရှိတယ်ဗျ။အဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလေးပါတယ်။နောက်ဒီအရာရှိတွေလေးပါတယ်။ဟိုနောက်အခြားအဖြစ်တွေပါလာလို့နော်။ကျွန်တော်ပြရတဲ့လောက်တော့50ဝန်းကျင်လောက်ရှိတယ်လို့ပြောတယ်ဗျ။လုံးလုံးစီတော့ဒီကျွန်တော်တို့ထင်းထင်းထားတွေတော့ပဲပြောနိုင်တယ်
။ချင်းမီနယ်ပလဲဝဒေသမှာအော်တိုဘာလာတဲ့မကြာခဏဆိုသလိုအေးအေးတပ်ဖွဲ့ကဖမ်းဆီးသွားပြီးပြန်လွတ်မလာသေးသူ82ဦးရှိတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးတူဦးက VOA ကိုပြောပါတယ်။ဖမ်းဆီးသွားတဲ့လူတွေပြန်လည်လွတ်မြောက်ရေးအတွက်တပ်မတော်ကဂျိုးပန်းရမှာလိုအပ်ချက်အရာရဟန့်ရင်သုံးပြီးပြစ်ခတ်ရတာတွေရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။
ရတောက်ဖို့ဝင်ဖမ်းသွားတယ်ဥယျာဉ်တော်အတည်ပြုလို့မရသေးဘူး
အနည်းဆုံးကတော့30ကျော်လောက်ရှိတယ်။အဲ့ဒီမှာရှိတဲ့ကြီးတဲ့တွေတချို့ကိုဖမ်းသွားတယ်။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာ။လေရင်ပုံနာမဟုတ်ရဟန်းရင်ပုံနာဖြစ်တယ်။ဒီသည့်တောင်ညာမှုနေနေရေးစစ်ဆင်ရေးမှာမဟုတ်လေရင်ရဟန်းရင်မတုံးရဆိုတဲ့နိုင်ငံတကာဥပဒေလည်းမရှိဘူး။လိုအပ်တဲ့အင်အားကိုတုံးပြုခွင့်ရှိတယ်။လိုအပ်ရင်ဆောင်ရွက်မှာဖြစ်တယ်။ရခို
ကြီးထွက်လာတဲ့အာစီအက်ဆက်ကောင်းဆောင်ဘူဂျိုကြီးရွက်စစ်ကိုအရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတားမြစ်ခဲ့တာကြောင့်လက်ပြန်သွားရတဲ့ကိစ္စကိုညှိနှိုင်းမှုတွေလုပ်နေကြောင်းသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ပုံလန်းခီးကလုံချုံကြီးအရာကလုံချုံကြီးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။အဲဒီခုဒီထက်မှဒါလို့မလို့ဒီကုန်လန်းခီးရနေဖြတ်သွားတာလို ့ဘဒုကဆောင်ရွက်နေတုံးဆိုကြကာဝေးတဲ့လုံခြုံရေးတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဆောင်ရွက်နေတာဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတာချီလိတ်ကနေလေရင်နဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်။ဒါဟုတ်နောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြီးတော့ကြစီစဉ်ညီနိုင်မှုတွေတော့ရှိပါတယ်။စီစဉ်ညီနိုင်မှုတွေရှိရတာဒီတာချီလိတ်ဘက်ကနေပြန်လာနိုင်ဖို့အတွက်စီစဉ်ညီနိုင်မှုတွေရှိတယ်။လက္ခဏာမလက္ခဏာတော့သူတို့ပိုင်းပေါ့
။အခုလိုတားမြစ်ခံရတဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဟာအော်တိုဝါ26 29နေပြည်တော်မှာကျင်းပဖို့စီစဉ်ထားတဲ့အပြည့်ရလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်များရဲ့ PPST အစည်းအဝေးကိုတက်ရောက်နိုင်တော့မှာမဟုတ်သလို NCA 6နှစ်ပြည့်ပွဲကိုလည်းတက်ရောက်နိုင်တော့မှာမဟုတ်ဘူးလို့ရှမ်းတန်တော်ဆင့်သတင်းဌာနကရေးပါတယ်။အခုလိုအပြည့်ရခေါင်းဆောင်တူမလာရောက်နိုင်တာကြောင့်အော်တိုဝါ29မှာကျင်းပဖို့ရှိတဲ့တနိုင်ငံလုံးအပြည့်ရရေးသဘောတူညီချက်ပူးတွဲအကောင့်တွေဖော်မှုညှိနှိုင်းရေး JICM အစည်းအဝေးကျင်းပဖို့အဟန့်တားဖြစ်သွားစေပေမဲ့ဒေသီကောင်းဆောင်တွေမတက်လဲ NCA 6နှစ်ပြည့်ပွဲကိုကျင်းပသွားမယ်လို့သမရယုံပြောခွင့်ရကပြောဆိုထားပါတယ်ခင်ဗျာ
ဒီရီယာအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥရောပခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကချင်ကျောင်းမြတ်နေမြေတွေကိုအစိုးရတပ်ကတစ်ခုပြီးတစ်ခုသိမ်းပိုက်လာတာပြင်းနေမြေတွေအထိပါဝင်လာတဲ့အကြောင်းဥရောပခင်ကရေးသားတင်ပြထားပါတယ်
ကချင်ပြည်နယ်အနောက်မြောက်ပိုင်းဟူကောင်းကျိုင်ဝန်းဒေသတနိုင်းမြို့နယ်ကရွှေနဲ့ပရင်းကျောက်ထွက်တဲ့နေရာတွေဟာအရင်က KIO ကချင်တပ်ဖွဲ့ရဲ့ထိန်းချုပ်မှုအောင်မှရှိခဲ့ပါတယ်အခုတော့အစိုးရတပ်ရဲ့ထိန်းချုပ်မှုအောင်ရောက်သွားပြီးရွှေနဲ့ပရင်းထုတ်လုပ်မှုတွေများပြားလာပါတယ်ဒါကြောင့်ဒေသခံတွေမနစ်နာရအောင်အသေးစားလုပ်ငန်းရှင်နဲ့လက်လုံလက်စားတွေကိုတရားဝင်တူးဖော်ဝင်ပေးဖို့တနိုင်းအမတ်နဲ့ဖားကအမတ်တို့ကလွန်ခဲ့တဲ့စက်တင်ဘာလ18ရက်နေ့ကနိုင်ငံတော်သမ္မတဆီကိုပန်ကြားလွှာပေးဖို့ခဲ့ပါတယ်1994မှာ KIA ကချင်တပ်ဖွဲ့နဲ့နဝတစီအစိုးရအပြစ်အခိုက်ရစဲခြင်းကစပြီးဟူကောင်းကျိုင်ဝန်းဒေသကိုအစိုးရတပ်တွေရောက်ရှိလာပါတယ်အဲဒီနောက်ရွှေမော်လို့ခေါ်တဲ့ရွှေထုတ်လုပ်မှုတွေများလာလို့ဒေသခံတွေနစ်နာဆုံးရှုံးရပုံကိုကချင်လူမှုဖွံ့ဖြိုးရေးကွန်ရက်2009မှာအစိုးရခါစားထုတ်ဖူးပါလေအခုတခါဟူကောင်းဂျိုင်ဝမ်းကပရင်ထွက်တဲ့နယ်မြေကိုစစ်တပ်ကတိမ့်ပိတ်ပြန်တဲ့အတွက်ဒေသခံတွေဒုက္ခရောက်ရပုံကိုတွေးဆုံတော့ပရင်ဆိုတဲ့အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကမကြာမီကအစိုးရခါစားတောင်းထုတ်ပြန်ထားပါတယ်
မြမပရင်သို့မဟုတ်ဘာမိုက်ကို AD တရားစုကတရုတ်မှတ်တမ်းတွေမှာအစောဆုံးတွေ့နိုင်တယ်လို့ဆိုပါတယ်တစ်စေးသို့မဟုတ်ထင်းယူစီဟာနှစ်ပေါင်းများစွာကြာလာတဲ့အခါကြောက်ပြစ်ရုပ်ကျွင်းအဖြစ်အသွင်ပြောင်းသွားပြီးပရင်ကြောက်ဖြစ်လာပါတယ်တစ်စေးဘဝမှာပြိမိနေတဲ့ဘိုးမွားတွေကိုတော့ပရင်ကြောက်ထဲမှာတွေ့နိုင်ပါတယ်ဟူကောင်းပရင်ဟာအနီရင့်ရောင်ရှိပြီးကြည်လင်တာကြောင့်သွေးပရင်လို့တရုတ်ကခေါ်ပါတယ်ပြုတ်ရိုးရာဆေးပညာအရကုသမှုစွမ်းရည်ရှိတဲ့အဖိုးတန်အကြောင်းမြေရနာ၅မျိုးထဲမှာမြမပရင်လဲပါဝင်နေပါတယ်အခြားနိုင်ငံကပရင်ထက်သက်တမ်း၂ဆလောက်ပိုကြီးပြီးအလွန်ကြီးလင်းမာကျောတဲ့ပရင်ကြောက်တွေဖြစ်ပါတယ်မြမပရင်ခေတ်ကလည်းဟူကောင်းဂျိုင်ဝမ်ကိုပရင်နယ်မြေအဖြစ်သတ်မှတ်ခဲ့ဘူးပါတယ်တနိုင်းမြို့အနောက်တောင်ဘက်မိုင်20လောက်ကွာဝေးတဲ့ဒေသဟာပရင်နယ်မြေဖြစ်ပါတယ
်ပထမအဆင့်အနေနဲ့ပရင်ရိုင်းကိုတနိုင်းမြို့အထိ ဆက်လင်းနဲ့တည်ယူပို့ဆောင်ပါတယ်။တနိုင်မျိုးကနေမြကြီးနားကိုဗိုလ်တော်ကားနဲ့ပို့ဆောင်ပြီးအဲ့ဒီကနေကံပိုက်တီနေသက်စခန်းကိုဖြတ်ကျော်ကယူနန်ပြည်နယ်အနောက်တောင်ပိုင်းထိန်ချုံအထိပို့ပေးပါတယ်။ဘရင်အများစုကိုထိန်ချုံကနေယူနန်တခွင်လုံးကိုပြန့်ဝေပါတယ်။အနေအချင်းကိုဒါမြမဈေးခွက်မှာပြန့်ပြူပါလေ။ပရင်အချောကိုင်းနဲ့ကြောက်တွေးကြောက်ချက်လုပ်ငန်းအချို့မြစ်ကြီးနားနဲ့ဝိုင်းပေါ်မှာရှိပေမဲ့ယူနန်မှာအချောကိုင်းတာများပါသည်။တနိုင်းမြို့နယ်ပရင်နယ်မြေကတရုတ်နယ်စပ်ကံပိုက်ပြီးအသည့်ဖြစ်တဲ့ပရင်လမ်းကြောင်းမှာအစိုးရတပ်နဲ့ဌာနမျိုးစုံကအခွန်ဆက်ကြေးကောက်ယူကြပါသည
်။ပရင်လမ်းကြောင်းမှာကောက်ယူတဲ့အခွန်ဆက်ကြေးဘယ်လောက်ရှိမှန်းမသိနိုင်ပေမဲ့2015တနှစ်တည်းမှာတင်ဒေါ်လာတန်း1000ဘူးထိန်ချိုးမှာအယောင်းဝင်ဖြစ်တယ်လို့သိရပါတယ်။မြမပရင်ဟာပြည်တွင်းမှာတန်ဖိုးအနှင်းငယ်သာရှိပြီးတရုတ်ပြည်ရောက်တဲ့အခါတန်ဖိုးကြီးမြင့်သွားပါတယ်။ကြောင်မြင့်မော်တွေကို KIO ကချင်တပ်ဖွဲ့ကအခွန်ကောက်ယူပြီးအစိုးရတပ်ကတော့ပရင်တည်ယူပို့ဆောင်ရေးလမ်းကြောင်းမှာအခွန်ကောက်ပါတယ်။ပရင်ဒေသကိုသွားတဲ့ရိတ်ခါလောင်စာပစ္စည်းတွေပေါ်မှာလည်းအခွန်ကောက်ယူကြပါတယ်။စစ်တပ်ကကောက်ယူတဲ့အခွန်ပမာဏဟာဒေါ်လာတန်းချီပြီးရှိနိုင်တယ်လို့တနိုင်းမျိုးကန်တို့ကခန့်မှန်းပါတယ်။ပရင်မော်တွေဆုံးရှုံးသွားတာဟာKIA ကချင်တပ်ဖွဲ့အတွက်ရန်ပုံငွေနှဲသွားနိုင်ပါတယ
်။ဖခါကကြောက်စိတ်နေမီအစိုးရတပ်လက်အောက်ရောက်ရှိသွားကြတဲ့က KIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာခဲ့ပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကဝင်ငွေတွေအစိုးရတပ်စီရောက်လာမှသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ရွှေဘော်ပရင်မော်ကိုချုပ်ကင်ဖို့ရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ပါတယ်။2019ရောက်တော့တိုင်ရင်ဆယ်ရင်တနိုင်းမှာတက်ဆွဲနေနိုင်ပါပြီ။မော်ရီမှာနေထိုင်သူတွေထွက်ပေးဖို့မထွက်ပေးရင် KIA နဲ့ပူးပေါင်းသူအဖြစ်သတ်မှတ်မယ်လို့တက်ကကြေညာပါတယ်။ထွက်ပြေးရတဲ့ဒေသခံနဲ့ရွှေပြောင်းလုပ်သားတွေထောင်ပေါင်းချီရှိလာပါတယ်။2018 February လမှာပြင်းမော်ဒေသက KIA စခန်းတွေကိုအစိုးရတက်ကသိမ်းပိုင်နိုင်တဲ့အတွက်ပြင်းထွက်ရဒေသကိုရောတည်ယူပို့ဆောင်တဲ့လမ်းကြောင်းကိုရောချုပ်ကင်နိုင်တဲ့သဘောဖြစ်သွားပါတယ်2018ဇူလိုင်လမှာပရင်တူဖော်မှုကိုပြန်လည်ခွင့်ပြုရပြီးအသေးစိတ်လုပ်ငန်းတွေကိုအစိုးရကလုပ်ခွင့်ပေးတာပါပဲဒါပေမဲ့ဘယ်အတိုင်းအတာအထိထုတ်လုပ်ခွင့်ရတယ်ဆိုတာကတော့အစိုးရတပ်အပေါ်မှာမူတည်ကြောင်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဖော်ပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ပြီးခုတစ်ခါတော့ဒေါ်လာတန်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုပြန်လည်ထုတ်လွှင့်လိုက်ရပါတယ်ခင်ဗျာ
အိုလံပစ်အားကစားပွဲတော်ကြီးကျင်းပနေတဲ့အချိန်မှလို့လေဒီသတင်းပါအားကစားနဲ့လိုက်ဖက်တဲ့ Idiom အသုံးတွေကိုတင်ပြပေးဖို့ရွေးချယ်ထားတာမို့ပထမဦးဆုံး
FullCourt press.
ကိုတင်ပြပြီးမှဖြစ်ပါလေ။စာလုံးပေါင်းက FULL full ကအပြည့်အဝ COURT court ကကစားခွင့် PRESS press ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့လို့ဒီနေရာမှာဖိတာကိုဆိုလိုပါလေ။စကားပိုက်ခြုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကစားခွင့်တစ်ခုလုံးကိုဖိပြီးတော့ကစားတာပေါ့။ဒီတုန်းက1900ခုနှစ်များနှောင်းပိုင်းကစတင်ခဲ့တယ်လို့ဆိုပါတယ်။ဘတ်စကတ်ဘောအကစားကစင်တင်လာတာပါ။အတင်းတင်းတို့ရှင်ပြိုင်ကစားကြရမှာရှေတန်းအလေတန်းနဲ့နောက်တန်းလူတွေကကွင်းပယ်ဘောလုံးရောက်လာပြီးဆိုသူ့နေရာနဲ့သူထိန်ကစားလေရှိပေမဲ့လို့လေရှုံးမဲ့အခြေအနေဆိုင်နေပြီးအရေးပေါ်လာလို့ခံစစ်အတွက်ပြင်ရတော့မယ်ဆိုရင်ကစားကွင်းတစ်ခုလုံးကွင်းပြေဖိအားပေးကစားကြတာကိုဆိုလိုတာဖြစ်ပါလေ။တနည်းအားဖြင့်တော့ဘောလုံးရှိတဲ့နောက်လိုက်ပြီးတစ်ဖက်ကဂူမဝင်အောင်လို့ဖြတ်တဲ့နေရာမှာကစားသမားအလုံးကလိုက်ကြိုးစားကြတာကိုဆိုလိုတာဖြစ်ပါလေ။နေ့စဉ်အတုံးမှလည်းအထူးသဖြင့်နိုင်ငံရေးလောကမှာဥတီချက်တစ်ခုခုပေါ့မြောက်အောင်မြင်ရေးအတွက်အလုံးရင်းနဲ့ဘက်စုံတောင်းစုံကနေကင်တွေတာမျိုးကိုဆိုလိုပါလေ။ရှင်းရှင်းပြောရမယ်ဆိုရင်တော့ကိုလိုဂျီနာမရရအောင်လုပ်ယူတာပေါ့ရှင်။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
The mayor is undertaking a full court press to get funds for the new hospital in his city.
မြို့တော်ဝင်ကသူ့မြို့မှာဆေးရုံအသစ်ဆောက်နိုင်ဖို့ရန်ပုံငွေရရှိရေးအတွက်
The mayor is undertaking a full court press to get funds for the new hospital in his city. No holds barred.
Pipare, Salumanga, N O Noga Mashida Mahota, H O L D S Holzga, Diniama, H O L D Holzure, Wahayagani, Sente Labido, Nan, Nonapi, Atombu, Tara Pipare, Adibegaro, Kaina Gusulura Pipare, B A R R E D, Bard Garo, B A R Bar, Sure Wahayagani, Sente Labi, Handara, Dani Dagu Sulubare. ဒါကြောင့်ဒီအတုံးရဲ့တိုက်ရိုက်ဒီဘေကတော့ဘယ်နေရာပြည်မှာကန်ရမယ်ဆိုတာကိုတားမြစ်ထားခြင်းမရှိတာကိုဆိုလိုပါတယ်ဒီအတုံးကတော့
This debate is going to be very exciting. It says there's no holds barred. This debate is going to be very exciting. It says there's no holds barred. Saved by the bell.
S-A-V-E-D, saved ga, gera, B-Y-B-Y ga, ni, T-H-E, the, B-E-L-L, the bell la, kong long, so ro, zikwai tu nye, tai yai, dibe ga, kong long wa, gerai da po. Di dung wa, lewe bwe ga, sinte la ra, pi pari. Lewe dma, uro ni ne, to we, tato, kong long dan ja yi, bwe go, kita, ya cha ya ra mo, te, a che ni mla be, bwe shou na me, a che, sai ni de, lewe dma du ni ne,
Thank goodness my mom came back home. I was saved by the bell. So I don't need to cook anymore. Thank goodness my mom came back home. I was saved by the bell, so I don't need to cook anymore. Full court press, no holds barred, saved by the bell.
ဒုတိယနိုင်ွယ်မှာတိုင်းလမ်းမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိတိုင်းဒိုမီတာ92နှင့်40 80အပြင်ဒုတိယနိုင်ွယ်မှာတိုင်းလမ်းမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ကားနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နိုင်အထိလိုင်းလိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9839လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ရှေ့လာမယ့်နှစ် 2020 ပြည့်ကြရင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူထုကနောက်တစ်ကြိမ်မဲပြီးရွေးချယ်ရကြအောင်မှာဖြစ်ပါတယ်။လူထုရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေကအုပ်ချုပ်ရေးဥပဒေပြည်ကိစ္စတွေမှာတောင်းဝန်ယူခဲ့ကြတာအခုဆိုရင်3နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းမဲဆန္ဒရှင်တွေအတွက်တောင်းဝန်ကြေခဲ့ပြီလားဆိုတာကို VO ရဲ့စနေညဒရယ်လီလိုင်းအစီအစဉ်မှာကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာဒီနေ့ဒရယ်လီလိုင်းအစီအစဉ်မှာတော့လူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးတော့မှာပါ။ရှင်းနေ2020ပြည့်ကြရင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေနောက်တစ်ကြိမ်ကျင်းပတော့မှာမို့ဒီကရွေးကောက်ပွဲတုန်းကလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ကြည့်မှာပါဆိုတော့လူလူကရွေးချယ်လိုက်တဲ့ကိုယ်စားလှယ်အုပ်ချုပ်ရေးဥပဒေရေးကိစ္စတွေမှာတာဝန်ယူခဲ့တာအခုဆိုရင်3နှစ်လောက်ရှိသွားပါပြီဆိုတော့ဒီကာလအတွင်းမှာနိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးဘာတွေများဆောင်ရွက်နိုင်ခဲ့ကြပါပြီလဲမဲဆန္ဒရှင်တွေအတွက်တာဝန်ကျေခဲ့ပါပြီလားဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာပြည်အခက်အခဲဦးအောင်သူငယ်သတင်းစာဆရာဦးစီတော်အောင်မြင့်တို့ဖိတ်ကြားထားပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်ကိုဟိုကြားချက်ပါတယ်ခင်ဗျာဒီအခုလုံခဲ့တဲ့ဒီ3နှစ်လောက်အတွင်းမှာပေါ့လေရေဘူးရပြန်သုံးသပ်မယ်ဆိုရင်ကျွန်တော်ဒီလူလူကရွေးချယ်ထားခဲ့တဲ့ကိုယ်စားလှယ်တွေနဲ့သူတို့ချာချာဆွမ်းဆောင်နိုင်ရည်ရှိရဆိုရင်ဘာတွေများရှိရလို့များရေဘူးရသုံးသပ်နိုင်မလဲဦးအောင်သူငယ်အရင်သုံးသပ်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီလိုပါခင်ဗျာ။ကျွန်တော်တို့စစ်တော်ကိုယ်စားလှယ်လို့ပြောတဲ့အခါမှာသူရဲ့အဓိကလုပ်ငန်းတာဝန်၃ခုရှိတာပေါ့နော်။ဆိုတော့အဓိကကတော့ကျွန်တော်တို့ဥပဒေပြည်ရေးကိစ္စပါတယ်။ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရရဲ့လုပ်ငန်းခေါင်တာတွေနဲ့ပတ်သက်ပြီးတော့ check and balance ပေါ့ဗျာ။နောက်ပြန်ပြီးတော့တံပြန်မေးခွန်းထုတ်တဲ့လုပ်ငန်းတွေပါတယ်။နောက်တစ်ခုကကျတော့ဒီကိုစားပြုတဲ့ဟိုမဲဆန္ဒမယ်နီယူကိုစားပြုပြီးပြောရဆိုရတဲ့လုပ်ငန်းတွေပါတယ်ပေါ့ဗျာ။ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဘလောက်ဆွမ်းဆောင်နိုင်တယ်ဆိုတဲ့ခါကျတော့ဒီတရက်ကပဲကျွန်တော်သတင်းတပုတ်တွေ့ပါတယ်။ဆိုတော့လွတ်တော်ထဲမှာကျွန်တော်တို့ဟိုမိခွန်းတစ်ခါမှမမီးဘူးတဲ့ဟိုခွတ်တော်ကုစရယ်80လောက်ရှိသေးတယ်ဆိုတဲ့သတင်းတွေတွေ့ရတယ်။တွေ့ရခါကျတော့လည်းဟိုကျွန်တော်တို့ပြောစရာဖြစ်တာပေါ့နော်။ဒါဆိုရင်လွတ်တော်ထဲသွားပြီးဗာထိုင်လုပ်နေတယ်ဆိုတဲ့ဟိုပြဿနာမျိုးရှိပါတယ်။ဆိုတော့နောက်ခါကျတော့ဘလော့ကဟိုကျွန်တော်တို့ဟိုစတန်နဲ့တောင်ထွက်နေတာ။ဆိုတော့ကျွန်တော်တို့အဲ့ဒါအရလို့ဆိုရည်ဒီလိုလည်းကတော့မင်းကြီးစီချူပေါ့ဆိုတော့ဒါကလည်းတော့ကစီချူပေါ့လေဖြစ်ပြီးရှိရတာဆိုတော့အဲ့တော့သူတို့ကဒီခေါက်ပေါ်ဆိုင်ရာဒီအချမ်းကိုပြေးစလို့ရတယ်အဲ့မှာသူတို့ကပုံစံလေးပေါ့ဆက်ဆောင်နိုင်တယ်ဆိုတော့သူတို့မခေါက်ဘူးဒီလိုလူတွေကလူတွေစစ်တမ်းခေါက်ယူဖို့ရှိတာဆိုတော့အဲ့လိုမှပြီးခါကြတော့စိတ်မစားကြရလဲကောင်းတယ်ပေါ့နော်အဲ့တော့ပြည်သူတွေကသူတို့ကကိုယ်စားလှယ်တွေရဲ့ဆွမ်းဆောင်မှုတွေကျင့်ရရလားဆိုတော့ကြည့်ရောဒီရာဂိုင်းလုံးတွေက30ရာဂိုင်းလုံး29ရာဂိုင်းလုံးစသဖြင့်ဒီလောက်ပတ်ဝန်းကျင်လောက်ပဲရှိလို့ဆိုရအနေထားတွေ့ရတယ်။အကျော်ရေပူရပြောရင်ကျွန်တော်တို့ဒီ30ရာဂိုင်းလုံးပတ်ဝန်းကျင်လောက်ပဲသူတို့ရဲ့လုတ်တဲ့လုတ်ထိုက်တဲ့အလုပ်ကိုလုပ်နိုင်တယ်ဆိုရအနေထားမျိုးဒီစစ်တမ်းမှာတွေ့ရတော့ဒါလည်းမှန်တယ်လို့ပဲယူဆပါရခင်ဗျ
။ဟုတ်ကဲ့ဆိုတော့ဒီကိုအောင်သူငယ်ဒီလူလူကယူလိုက်တဲ့ကိုယ်စားလှယ်ကိုကိုအောင်သူငယ်အနေနဲ့ရောဒီပြန်ပြအမှတ်ပေးကြည့်မယ်ဆိုရင်ဟိုဘလောက်လောက်များပေးနိုင်လဲအောင်မဲ့ရနိုင်တယ်လို့ယူဆလား။
ဆိုကျိုးစားတဲ့လွတ်တော်ကိုယ်စားလှယ်တွေရှိပါတယ်အထူးသဖြင့်ဒီရန်ကုန်တိုင်းလို့ပြောလို့ဆိုလို့ရှိရင်ဒီရန်ကုန်တိုင်းအစိုးရနဲ့ပတ်သက်ပြီးတော့ဟိုပြောင်ပြောင်မြောင်မြောင်မျိုးပေါင်းထုတ်တယ်ပြောတယ်ဆိုရယ်ဆိုဒီလိုပုံပုံတွေလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုဘာမှမလုပ်တဲ့လွတ်တော်ကိုယ်စားလှယ်အများကြီးလည်းကျွန်တော်ပြရပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအရေးကြီးတဲ့ကိစ္စမျိုးတွေမှာလွတ်တော်မှာကြီးရတဲ့ပုံစံကဒီလိုပြအုပ်စုသဘောတွမဟုတ်ရင်ပါတီသဘောနဲ့ဆုံးဖြတ်နေတဲ့အခါကျတော့ ီတူချင်းရဲ့စွာရီပေါ့နော်ဆိုတော့ဒါမျိုးကိုထပ်ထပ်နဲ့ထုတ်မပြနိုင်တဲ့လေဒါလည်းရှိရလို့ထင်ပါတယ
်ဟုတ်ကဲ့ခေါင်းငယ်ကျေးဇူးပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားကနေကျွန်တော်အခုဒီ3နှစ်လောက်အတွင်းမှာရေဝီကပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီလူလူကိုယ်စားလှယ်အနေနဲ့ထူးထူးခြားခြားဘာတွေများဆောင်ရွက်နိုင်ရဲလို့ဆရာအနေနဲ့သုံးသပ်နိုင်ရမလဲခင်ဗျာ
အဲကုလားဦးကကိုဥစ္စာရဲ့ကော်လုံးရဲ့မိကုံးဦးကမိကုံးပေါ့နော်ဒီကျွန်တော်ဥစ္စာတိဆောက်ထားပုံကိုကျွန်တော်ပြန်ကြည့်လိုက်တဲ့ခါကျတော့မဲပြီးရွေးချယ်ထားတဲ့ကိစ္စဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်တော့မဲပြီးရွေးချယ်လိုက်တဲ့ခါကျတော့သွတ်တော်အမတ်တွေဆိုတာရှိလာတယ်အဲ့ဒီသွတ်တော်အမတ်တွေကအဲတခါအစိုးရအဖွဲ့ကိုပြန်ပြီးတော့ဖွဲ့စည်းလိုက်တဲ့အခါကျတော့ဒီအစိုးရအဖွဲ့လည်းရှိလာတာပေါ့အခုကျွန်တော်တို့နဲ့အခုလုပ်တဲ့သကဝိုင်းမှာဆိုရင်အဲကိုအလုံးအခုဟိုဗလဲတီဆောက်ချင်တဲ့တဘောကချွတ်တော်အမတ်ဒီတစ်သက်ကိုပဲပြောချင်တာလား
ကျွန်တော်ကတော့နှမျိုးစလုံးကို
စာရဲလုံးလိုက်တဲ့အတွေ့အဖွဲ့တွေပါလေဆောဆောင်ရေးကိုပါပြောချင်တာလား
ဟုတ်ကဲ့ကျွန်တော်ကတော့နှမျိုးစလုံးကိုပြောချင်တာပါအဓိကကတော့ဒီလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့အစိုးရတွေရောက်သွားတဲ့အုတ်ချွေပိုင်းရောပေါ့ဒီဘက်ကဥပပီပြည်ပိုင်းရောနှစ်ပိုင်းစလုံးရဲ့တာဝန်နဲ့ပတ်သက်ပြီးအဓိကဆွေးနွေးစီရင်တာ
ပါအဲโอเคအဲ့ဒါဆိုရင်တော့ကျွန်တော်တပိုင်းချင်းကြီးကိုကတော့ဟိုပြောပြမှာပေါ့နော်ဟိုပြပြကျင်နေဆိုတဲ့ဥစ္စာကဒီအုတ်ချုပ်ရေးပိုင်းကိုရောက်သွားတဲ့အစိုးရတွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့တော့အမတ်တွေကိုနှိုင်းချင်တဲ့ခါမှာကျွန်တော်တို့ကတစ်ခုခုနဲ့နှိုင်းချင်ရတော့ဘာနဲ့နှိုင်းချင်မှလဲအိန္ဒိယနိုင်ငံတွေနဲ့နှိုင်းချင်မှလားရှိမှဆိုရင်ကျွန်တော်တို့သမဏဦးသိန်းစီအစိုးရအဖွဲ့ရှိသွားတယ်အဲဒီကဆက်တော်ရှိသွားတယ်ပြီးတော့နောက်ရှိမှတော့ကျွန်တော်တို့ဒီမှာတော့ဆရာနာရှင်တွေပဲရှိတာပေါ့နော်အိန္ဒိယနိုင်ငံတွေလည်းရှိတယ်ဆိုတော့ကျွန်တော်ကကြားတဲ့ခါကျတော့ရှေ့ကျွန်တော်ကနှိုင်းချင်တယ်တိုင်းရှင်မယ်ဆိုတဲ့ခါကျတော့ပထမတစ်ခုကဆိုရင်အုတ်ချုပ်ရေးပိုင်းဆိုင်ရာဒါကလွတ်တော်အမတ်တွေကိုပြည်သူလူထုကရွေးကောက်တင်ပြောင်းလိုက်တဲ့ခါကျတော့ NLD ကနိုင်ရသွားတယ် NLD ကအစိုးရဖွဲ့တယ်ဟုတ်ပြီအဲ့ဒီဆိုရအဖွဲ့ကသူအောင်မြင်တာဘာရှိတယ်လဲဘာမရှိဘူးလဲနောက် maybe ယူချေလိုက်တဲ့ဥစ္စာကမှန်လားမမှန်ဘူးလားဆိုတဲ့သဘောပေါ့နော်အဲ့တော့နိုင်ငံရေးပိုင်းဆိုင်ရာမှာဆိုရင်အခုလောဆယ်ဆိုရင်ဒါကြီးတဲ့ကိစ္စတွေပေါ့ကြည့်ရဆိုရင်ငင်းငင်းကိစ္စပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတွေပါတယ်အဲ့ဒီမှာဆိုရင်ကျွန်တော်မြင်တာကတော့ဒီနေ့ကိစ္စဆိုရင်လေဟိုအားကျိုးမှတက်ပေါ့နော်မဲဆန္ဒရှင်တွေကိုကတိပေးရတဲ့အတိုင်းအကျိုးစားတယ်ဒါပေမဲ့အရာရောက်မှုအပိုင်းမှာကြားတဲ့ခါကျတော့ကျွန်တော်တို့အခုဒီနေ့မြင်တဲ့အတိုင်းပဲဟိုစိတ်တိုင်းကြားစရာမဖြစ်ဘူးဒီမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုလဲဒီသဘောပဲအဲ့ဒီဥစ္စာကကတိပေးရတယ်ဒါပေမဲ့ကတိတိုင်းလည်းလုပ်တယ်ဒါပေမဲ့ခြားသောအခက်အခဲတွေအများကြီးကြုံတယ်အဲ့ဒီဥစ္စာကစကလုံးအားဖြစ်ဆိုရင်ကိုယ့်ရဲ့ကတိကိုမတီးတာမဟုတ်ဘူး။တကယ်ကြီးကပေးတဲ့ကတိကိုမတီးတာမဟုတ်ဘူး။ကတိတိုင်းကိုစူးစမ်းနေတယ်။ဒါဆိုအကြောင်းမျိုးကြောင့်အစ်စ်မပြေးတာ။ဒီတော့အစိုးရအဖွဲ့မှဆိုချာအရေးကြီးတဲ့အောင်မြင်မှုတွေခုနကကိုဥစ္စာမေးသွားတယ်၊ကွာလူမေးရတယ်၊မေးခွန်းမှပါတယ်။အဓိကကတော့ကျွန်တော်မြင်တာကတော့အရန်ကိုထူးခြားပြီးတော့မှအောင်မြင်မှုကပန့်ရှင်းပြီးတော့မှအာဂရိကျင်းတဲ့အစိုးရဆက်ကိုထူထောင်နိုင်ခဲ့တယ်။အဲ့ဒါကျွန်တော်တို့ဒီအနည်း50 60တမိုင်းမှဘယ်လိုမှမရှိတဲ့အစိုးရအဒီအစိုးရကဒီနေ့ဆိုအကုန်လုံးလက်ညှိုးထိုးပြီးတော့ပြောလို့ရတယ်ဒီအစိုးရဖွဲ့ဝင်ဝန်ကြီးတွေအစိုးရနိုင်ငံရေးပို့ဆိုယူလာတဲ့လူတွေကလုံးဝအာဂရိကျင်းတယ်အဲ့ဒါကိုလုံးလိုက်တယ်ပြီးတော့မှစီဝါရေးတိုးတက်မှုဆိုရင်လည်း 6.8% ကနေ 0% နိုင်ငံတကာကနေသုံးသပ်ထားတယ်အဒီဟာကဆိုရင်လည်းဒါကိန်းကနန်းသဘောအရပြောမယ်ဆိုရင်ဒီဥစားကဘယ်လိုမှညင်းလို့လည်းမရဘူးဒါညင်းတဲ့တိုးတက်မှုလုံးထဲမှာပါတယ်ပြီးတော့မှနောက်ဒီရလာတဲ့ဒါဥစားပေါ့နော်ဘတ်ဂျက်တွေကိုစေချာကောင်းမှုအာဂရိလိုက်ဆောင်မှုရှိပဲသုံးနိုင်တဲ့အခါကျတော့အဲ့မှာ infrastructure တွေကစိပိသာသာကိုတိုးတက်လာတယ်ဥမာလမ်းတွေကျွန်တော်ဒီမယ်တွေဝဲသွားမလားသို့မဟုတ်ဒီနမကြီးတွေဝဲကြည့်မလားအရင်ကတည်းကအဆက်ဆက်နဲ့ဘာမှမတူနိုင်အောင်တော်ကောင်းတဲ့ဟာတွေသူတို့လုပ်နိုင်တယ်နောက်ပြီးတော့ဆက်ဖြစ်ပြီးအရန်ကိုရအောင်သူတို့လုပ်နိုင်တယ်ပြီးတော့မှနိုင်ငံကရင်းနှီးမြှုပ်နှံမှုအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေပြည်တွင်တောင်းလဲမှုတွေလုပ်လာနိုင်တယ်အဆက်တွေလည်းအရန်ကျက်လာတယ်ဘာစနစ်တွေလုပ်လာနိုင်တယ်ပြီးတော့မှပြည်တွင်စီးပွားရေးလုပ်ငန်းတွေလည်းပတ်သက်တဲ့ပြဿနာကြုံနေရတာတွေတော့ရှိတယ်နောက်အောက်ခြေလူလူပြဿနာကြုံနေရတာတွေပြဿနာရှိတယ်အဲ့တော့ဒီကဘယ်ကနေအခြေခံလာကြလဲဆိုတဲ့ခါကျတော့အရင်အစိုးရအဆက်ဆက်တုန်းကဆိုရင်လူတွေကိုဟိုပတ်လေဝိုင်းပြီးတော့မှအခြေခံပြီးတော့မှစီးပွားရေးတွေလုပ်တယ်၊ခေတ်လေးတွေလုပ်တယ်၊အချင်းပြက်လက်စားတယ်ဒါနဲ့လေပတ်နေတဲ့လုပ်ငန်းကနေပြီးတော့မှအခုဆိုရင်အဂရိလိုက်စားမှုကိနဲ့တင်တာတွေဆိုပြန်ရတယ်စီးပွားရေးဆိုတကယ်ကိုလွတ်လပ်ဖို့လင်းစားနဲ့ပြေချလုပ်ရတယ်အဲ့ဒီဥစ္စာကိုလုပ်ဖို့ဆိုတဲ့ဒီမှာလက်ရှိခေတ်လေးကနေဖြစ်တည်လာတဲ့တစ်သေးကြီးတွေရောဒီတော့မှနောက်ကျွန်တော်တို့ဌာနဆိုင်ရာတွေအကုန်လုံးအစင်းမဖြစ်သေးဘူး။အဲ့ဒီမှာဌာနဆိုင်ရာတွေအမှုအခြေပြဿနာတွေအများကြီးရှိပြီးတော့မှအဲ့ဒါဒီကကြတော့နည်းနည်းအခက်အခဲရှိနေတယ်။ဒါတွေကိုတော့ကျွန်တော်တွေ့နေရတယ်။အဲပြီးတော့မှနောက်ဥပဒေစီရင်ကဏ္ဍပေါ့နော်။ဒါကတော့အမတ်တွေပဲပြောတဲ့ကိစ္စတွေ။သူတို့အများကြီးဟိုဖြေလျှော့မှုတွေလုပ်နိုင်တယ်၊ကောင်းတဲ့ဥပဒေတွေအများကြီးပြဋ္ဌာန်းနိုင်တယ်။နမူနာဆိုရင်လည်းဟိုဗာလဲလက်ရှိပြဿနာရှိနေပေမဲ့လည်းဟိုကောင်းမွန်တဲ့နိုင်လုံလုံဥပဒေဆိုတာတွေပဲသူတို့ပြဋ္ဌာန်းနိုင်ရတယ်။ဆိုတော့အောင်မြင်မှုတွေအများကြီးရနိုင်ရနေတယ်။နောက်မဲပေးလိုက်တဲ့အတွက်ကြောင့်ကောင်းကျိုးတွေအများကြီးရနေတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคสรุปเสียอุสิสุตัวตะคุชิราที่ต้องเนตากาลตวินมาบ่ดิที่โหอุจุวิบายอะไรที่ที่ลุตบ่ายมาที่ที่บ่ดิลูลูก็เตรียมแล้วแต่กุศลที่โหลุตินะหลอกโหโหลุพุลุเลยแต่แม้ตะเกเลยี้ชี้แต่แม้ไม่ลุ่นแหนเกอูลุပြောแหนเนอป้ายนี่โหบายเนี่ยตวินมีเลยเสียอันนี้แหละ
အဲ့ဒီဥစ္စာတွေလည်းအများကြီးရှိတယ်။ဥပမာစီးပွားရေးဘိုင်းမှာရောခုနကဥပဒေပြည့်ရေးဘိုင်းမှာရောငြိမ်းချမ်းရေးဘိုင်းမှာရောအများကြီးရှိတယ်။အဲဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ခါကကျူလူလူရဲ့ဆန္ဒဆိုတဲ့ဥစ္စာကအရင်မြင့်ပါတယ်ကျူလူလူကဟိုဘယ်လိုဖြစ်ကြလဲဆိုတော့ကျွန်တော်တို့ဟိုဆက်အာဏာရှင်စနစ်အောက်မှာနေခဲ့ရတယ်။အဲ့ဒီစစ်ဘုတ်ကျိုးဟောင်းနေရအောင်ချုပ်တဲ့ခေတ်ကိုလည်း၅နှစ်ကျွန်တော်တို့ကြုံခဲ့ရတယ်။ကြုံခဲ့ရတဲ့ခါကျတော့ကျွန်တော်တို့ကျူလူလူကမဲပြေးယူလိုက်တဲ့ NLD အစိုးရကဆက်လာရင်ဒီထက်အများကြီးပြောင်းလဲသွားမှာပဲဆိုပြီးတော့မှပြောလို့ရကြတယ်အဲ့ဒါကဏ္ဍအပြီးပြီးပဲဥပမာဆိုရင် energy ကတက်လာရင်တော့ငြိမ်းချမ်းရေးရတော့မှာပဲ energy ကတက်လာရင်တော့ဖွဲ့စည်းပုံကိုပြင်နိုင်မှာပဲ energy ကတက်လာရင်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မှာပဲဆိုပြီးတော့မှဟိုပြည်သူတွေကအများကြီးမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အဲ့ဒီမျှော်လင့်ချက်တွေဆိုတဲ့ဥစ္စာကဟိုတကယ်လက်တွေ့မှာကြတော့ energy ဆိုတဲ့ဥစ္စာကလည်းဒီခေတ်ကြီးကနေပေါက်ဖွားလာတဲ့လူတွေကနေပြီးတော့မှအကောင့်တွေပေါ်လာတာသူတို့မှာအရေးချင်းတွေသူတို့ရဲ့လုပ်နိုင်စွမ်းအားတွေအများကြီးကန့်သတ်ရှိတယ်အဲ့လိုဆိုတဲ့ခါကျတော့မောင်ရင်မှုတွေကလည်းခုနကပြောသလိုလေပင်အသီးသီးမှာအများကြီးရှိတယ်။အဲ့တော့ဒီလူလူတွေအနေနဲ့ကျင်းတဲ့အာရုံကိုမရှိနိုင်ဘူး။ဒါတော့မှန်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးစီသူရောကိုအောင်သူညင်းရောဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရောစာရီရောပြဖို့လာတာတော်တော်များရှိနေပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်ပါဝင်ဆွေးနွေးမဲ့သူတွေကိုအလှည့်ပေးချင်ပါတယ်။ဟိုတူဦးကတော့မြန်မာနိုင်ငံကိုဝင်းနိုင်ဖြစ်ပါတယ်။ကိုဝင်းနိုင်သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ကလေးနာမျိုးနယ်ကဖြစ်ပါတယ်ကျွန်တော်လေးနာမျိုးနယ်ဆိုရင်ဒါ AIW တိုင်းဟိုဒီမြန်မာပြည်မှာဆိုရင်ဆင်းရဲဆုံးသောမျိုးနယ်တစ်ခုတော်ကိုပြောလို့ရပါတယ်နာမည်ဆက်တဲ့အရန်ခက်ခဲတဲ့နေရာကျွန်တော်တို့ဆိုရင်ဒါဂျူးမာတောင်ချီအောက်ကဖြစ်ပါတယ်ဂျူးမာတောင်ချီဆိုတော့ငကုတော့ဆိုရင်လေးနာလိုလာဟုတ်ပါအမတန်းမဟုတ်ခဲတဲ့အရာအလံမတန်းမအပြက်အမြေကြီးပေါများတဲ့နေရာကူနာမည်ဆက်တဲ့ဆိုတာစပန်ရဲ့အပူကြီးနဲ့ဆက်တဲ့ပြည်တာဂျူးဂျူးတွေအားလုံးကျွန်တော်တို့ကအများကြီးနေခဲ့ရပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီဝါရဲ့နောက်မှာဖြစ်တဲ့ကြီးကြီးကအချင်းနဲ့အိတ်ကထောင်းနေပထမတော့ကဝင်းကြီးတို့ဟောင်းပူပေါင်းပြီးတို့ရိုက်ရွာလူကြီးတွေနဲ့ရိုက်ရွာလူကြီးဆိုတော့ငါတို့ကဒါကျန်းဖို့ခဲ့တဆွဲတော့ကဒီအန်အန်ဒီအစုအမလည်းဒီဝင်းကြီးလောက်ခဲ့ပြီးပါလားဆိုတော့သူကနှစ်နှစ်တာကတော့ပြုတ်သွားပြီးတော့ဒါလူကြီးတွေတောင်ဝမ်းပြီးဖြုတ်တော့အခုတည်းကအနိုင်ကျင့်ပြီးတော့အဲ့ဒီချက်ဟာကျွန်တော်ဇွာပေါင်း9ရွာရဲ့တက်ပြစ်ပါတယ်အဲ့ဒါကိုသိတော့လူကြီးနွားကြီးကျွဲကြီးတော့ဆောင်တောင်းရနေရအဲ့ဒါကြီးအကုန်သိရတယ်ဒါပေမဲ့အခုအစိုးရခင်ဗျအဲ့ဒါကြီးရောက်အောင်ပြန်ပြေးထုတ်နိုင်ကြတော့လူပြည်သူတွေအများကြီးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်ကျွန်တော်အနေနဲ့တော့အဲ့ဒီအစိုးရကိုလှုပ်ခဲ့တဲ့အရာတွေအားလုံးကအရင်မြင်ကျင်းလာပါတယ်ပြောလဲပြောရှင်းပါတယ
်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရတက်လာပြီးကြတဲ့ကွာနော်စစ်တပ်အဖွဲ့အစည်းကတော့သူတို့ရဲ့လုံဆောင်ချက်တွေကကျွန်တော်အမြင်ကတော့နော်ဒီအစိုးရအဖွဲ့အစည်းတွေကိုနော်ပြည်သူလူအယုံကြည်ကင်းမဲ့အောင်လှုပ်ခဲတာလို့ကျွန်တော်မြင်တယ်ခင်ဗျပြည်သူလူအယုံကြည်ကင်းမဲ့ရင်မဲအားလည်းနေတော့မှဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တိုင်းဒါဒီဒါကနော်စစ်ဖြစ်တယ်နော်တက်ခိုက်ရေးတွေလုပ်တယ်အဲ့ဒီအတွက်နော်ကျွန်တော်တို့အခုလက်ရှိအစိုးရအဖွဲ့အစည်းအား2020မှာဆိုတော့မင်းကတော့ရော့သွားနိုင်ပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့85ရာခိုင်နှုန်းလားအခုမဲအနိုင်က55ရာခိုင်နှုန်းအကျော်လားအဲ့ဒါမဲအနိုင်ကအဲ့လိုကျွန်တော်ကမသိဘူးခင်ဗျ။အဲ့ဒါကြောင့်မို့တော့55ရာခိုင်နှုန်းဆိုတော့နိုင်လို့ရတယ်လို့နော်85ရာခိုင်နှုန်းကနိုင်လို့တော့သိမတွေ့တော့ဘူးခင်ဗျ
။ဟုတ်ကဲ့ကိုတိလမှုစနေရကျေးဇူးပါကျွန်တော်တို့နောက်ထပ်ဟိုစာရီလည်းတချို့ရှိနေရောဒီထဲကအရင်ဆုံးစာတစာကိုဖော်ပြချင်ပါတယ်ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ဖေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျလူတူတဖွဲ့ရဲ့တအိုးအိမ်စီစဉ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေမဆုံးရှုံးစေရအတွက်ရွေကြက်ရှိရှိရေးဆွဲထောက်ခံထားတဲ့2008နာဂက်စာအုပ်စိမ်းနဲ့အဲ့ဒီစာအုပ်ကိုကာကွယ်ဖို့ပြည်သူကိုကိုယ်စားမပြုတဲ့ဓမ္မသားတွေဗျိုင်းတူထိုင်ထလုပ်နေတဲ့ဂျားကနေခြေဥပင်စီရေးဥရေဂျမ်းကိုအတီးပြုတ်အောင်စောဆောင်နိုင်တာတွေပုံမှန်၅ညနဲ့အစည်းအဝေးပုံမှန်တွေကိုဖျက်သိမ်းတာတွေအကျင့်ပြတ်ခြားစားမှုဥပဒေတွေအပါအဝင်ပြင်ဆင်နိုင်သလောက်ပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်ဒီလိုအခက်အခဲတွေကြားကကြိုးပမ်းနိုင်ခဲ့ကြတဲ့အတွက်ပြည်သူတွေရဲ့လိုအပ်ချက်ကိုအစွမ်းကုန်မဟုတ်သည့်အတိုင်းအတိုင်းတာတစ်ခုထိစောဆောင်နိုင်ကြတယ်လို့ယူဆမိပါတယ်စ ဆိုရရဲ့ဘတ်ဂျက်ရာသုံးစင်းကိုထင်းကြီးပေးနိုင်ခဲ့ကြသလိုရည်ရွယ်ချက်ရှိရှိအုပ်ချုပ်ရေးရန်တရားပြိုရိုင်လဲအောင်ဖန်တီးနေသူတွေရဲ့ရန်ကကာကွယ်နိုင်အောင်ဆိုရနဲ့ပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်လို့ယူဆမိပါတယ်။နိုင်ငံရေးမှာလည်းလူမျိုးရေးဘာသာရေးအတွင်းဆောင်ပရိပခတွေကြာစီးမြှောက်မသွားအောင်ပြည်သူတွေကိုဆိုရလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းထိန်းသိမ်းနိုင်ခဲ ဒီခက်ခဲမျိုးစုံရေးဆိုင်ကြုံတွေ့နေရတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အရေးနဲ့တေဆုံးတဲ့ရရှိသွားသူတွေရဲ့အရေးကူညီဖြည့်ရှင်မှုပိုင်းတွေမှာအားနည်းချက်တွေရှိသလိုရတားတွေကိုစစ်ပွဲရဲ့တားကောင်းတွေဘွားကနေကာကွယ်ပေးနိုင်မဲ့ဥပဒေပြည့်ရေးပိုင်းတွေမှာလွန်စွာအားနည်းချက်တွေရှိနေတယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
โอเคဒါမေကန်ပြောင်းစုကမောင်တက်တနာရဲ့ပေးစာပါဆိုတော့သူ့ထဲမှာတော့ဒီပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာအောင်မြင်မှုတွေရောစိန်ခေါ်မှုတွေရှိနေတာတချို့ပါသူကဟိုထိတွေ့ပြီးတော့ထောက်ပြသွားတာပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြင်နယ်ဆွေးနွေးမယ့်ပုံစံတွေကိုပြန်ပြီးတော့ဆွေးနွေးစေချင်တာရှိပါတယ်ဟိုတခြားမဟုတ်ပါဘူးအခုဆော့ဆော့ဆရာဦးစီသူအောင်မြင်ကတော့ဥပဒေပြည်ရေးဘိ ဒီနေ့ညဉ့်ကိစ္စလိုမျိုးပြည်တွင်းညဉ့်ကိစ္စလိုမျိုးကိစ္စတွေမှာထင်သာမြင်သာရလဒ်တွေမတွေ့ရသေးတဲ့ပေါ့အားမလို့အားမရရလေပြည်တွင်းမြန်မာရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဟိုစိန်ခေါ်မှုတွေရှိနေတယ်ဆိုတာတော့ဟိုလူတိုင်းဟိုမြင်လို့မရတဲ့ကိစ္စပါဒါပေမဲ့ဒီလူတွေကတလို့အကူကြီးနဲ့ရွေးထားတဲ့ကိုယ်စားလေးဒီကိုယ်စားလေးရဲ့ဘယ်ရနေမှာတစ်ဆင့်စောစောလို့ အောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျ။ဟု
တ်ကဲ့။အများကြီးကတော့ဒီအမေဆိုလို့ရှိရင်ကဒီ2008ဖွဲ့စည်းပုံရောက်ဆိုတဲ့ဟိုစင်ကြီးမျိုးပြီးကြတယ်။တခုခုဆိုရင်ကဖွဲ့စည်းပုံရောက်တဲ့အဟံဒါပြရတယ်ပေါ့ဗျာ။ဆိုတော့ဒါနဲ့ကျွန်တော်မြင်တာကဒီဖွဲ့စည်းပုံမပြင်းမဲနဲ့လည်းကျွန်တော်တို့လုံနိုင်တဲ့အခြေအနေတွေအများကြီးရှိရတာ။အထူးသဖြင့်ဒီစစ်တပ်ကကန့်ထားတဲ့ဆိုတဲ့ဝန်ကြီးကကွယ်ရေးဒီရေးကြီးကျွန်တော်နေဆက်ရေးရပဲရှိပါတယ်။အဲ့တော့စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်ဒါအစိုးရကသူ့ဘာသာသူလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အနေအထားတွေရှိပါတယ်။ဆိုတော့ကျွန်တော်မြင်တာတော့အဓိကအခက်အခဲကတော့ဒီအစိုးရကြီးမှာဘူချုပ်ကန်မှုတိတ်ညားတဲ့ပြဿနာလို့ဖြစ်ပါတယ်။ဆိုတော့အဲ့ဒီအနေအထားအောက်မှာတချို့ဝန်ကြီးဌာနတွေပြည်နယ်နဲ့တိုင်းတွေဒီမလှုပ်တာမကိုင်းတာဒီလိုအနေအထားတွေလည်းရှိရလို့ကျွန်တော်မြင်ရတယ်။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဖက်တော်ပိုင်းဌာနမှာပြောမဆိုရင်လည်းပေါ့နော်ဆိုတော့ကျွန်တော်တို့ဒီဖက်တော်ဥပဒေကိုပြတ်ထားလိုက်တယ်ကြဆိုလိုတာကအရင်တော့ပြည်နယ်နဲ့တိုင်းတွေကလွတ်လွတ်လပ်လပ်သဘောရှိပါတယ်ပြည်နယ်နဲ့တိုင်းဖက်တော်တွေကလေဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုကြားမယ်ဆိုလို့ရှိရင်လည်းပြည်နယ်တိုင်းဖက်တော်တွေကစုပါတာပြီးသူ့ရဲ့လက်တီချက်နဲ့သူရှိရမယ်ပေါ့ဒါပေမဲ့လက်ရှိသက်တမ်းကာလမှာပဲဒီပြည်နယ်နဲ့တိုင်းတွေအလုံးကလည်းကျွန်တော်တို့ပြည်တော်စုဖြတ်တော်နဲ့အမျိုးတော်တွေဆိုတဲ့ပုံစံမျိုးပြန်သိမ်းကျုံပြီးတော့ဟိုချုပ်တဲ့သဘောတွေတွေ့လာတယ်။ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဒါဆွေးနွေးကြရှိတာပေါ့ဗျာ။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အခုဒီနေသားမှာကျွန်တော်တို့တစ်ဖက်ကခုနပြောတဲ့အောင်မြင်မှုတွေရှိရဲ့ဆိုလက်ခံပါတယ်။ဆိုတော့ဒါပေမဲ့ပြဿနာကတချို့ဒေသတွေမှာပြည်တွင်းစစ်တပ်ကျွန်တော်တို့ပို့ပြီးတော့ပြင်းထန်လာတယ်။အထူးသဖြင့်ရခိုင်ဒေသနောက်တစ်ခါရှမ်းမြောက်ပိုင်းဒေသဆိုတော့ဒါမျိုးတွေကတော့ကျွန်တော်ထင်တယ်အဓိကကျွန်တော်တို့စိတ်ခေါ်မှုဖြစ်တယ်လို့ထင်တယ်။နောက်တစ်ခုကကျတော့လူငင်ညာပြဿနာပါဆိုအဲ့ဒါကလည်းကျွန်တော်ချင်းနဲ့ဒီအစိုးရနဲ့မဟုတ်ဘူးနောက်အစိုးရ12ဆက်ထိတိုင်အောင်နိုင်ငံတကာဖိအားတွေနဲ့ဒါတွေကလည်းအကြီးအကျယ်ရုံးကအောင်ရအောင်ပဲကပ်ပနာရီလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးစီသူရဲ့သဘောထားအောင်ခင်ဗျာကျွန်တော်တို့အခုအဓိကစိန်ခေါ်မှုတွေဟိုဘာတွေများအဓိကရှိနေလဲနောက်တစ်ခုကလည်းအဲ့လိုပေါ့လေစောစောကောင်းသူငင်းနဲ့ထောက်ပြတာရှိပါတယ်။ဟိုဖွဲ့စည်းပုံကြောင့်အကန့်သတ်တွေရှိရဆိုရင်လည်းတချို့ကိစ္စတွေမှာလုံနိုင်ကိုင်နိုင်တာတွေရှိတယ်ဟိုမလုံနိုင်တဲ့ဟိုဒါပေမဲ့အဲ့ဒါတွေကိုမလုတာဆိုတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
။ကဲကိုလောကကိုအောင်ဒီမင်းပြောတဲ့စီမှာဟိုအချက်တော်တော်များများကျွန်တော်ထောက်ခံပါတယ်။အဲနောက်တစ်ခုကဟိုကျွန်တော်ပြုမဲ့လေးလေးပြောရမယ်ဆိုရင်အဲဒီကိုလောကလို့ပေါ့နော်။အဲပြည်သူလူထုရဲ့လက်ဆက်လာရှင်တွေတိုင်းပြည်ရဒုဝချက်တွေကိုမဖြစ်စီပေးနိုင်တဲ့စီမှာဟိုအရေးအသွေးပိုင်းဆိုင်ရာပေါ့အခုလောကျေအစိုးရဖွဲ့တွေရောက်နေတဲ့လူတွေကိုလောကဆက်တော်အမတ်တွေရဲ့အရေးသွေးပိုင်းဆိုင်ရာဒီမှာအားနည်းချက်တွေရှိတယ်လို့လည်းကျွန်တော်တို့ကမြင်တယ်အဲဒီမှာဒူးရွေးချယ်တာတို့ဘာလို့ဒီလိုဝေဖန်တာတွေလည်းရှိတာပေါ့နော်အဲ့တော့ကျွန်တော်ကနားလည်တာကတော့ဟုတ်တယ်ဒီအရေးသွေးပိုင်းဆိုင်ရာမှာလည်းအားနည်းချက်ရှိနေတယ်
Now the Cho Hajaro General of the Lubian Kajaro, Dilue Kolonga, a Gorano, Soa Piacini, Pinayi, Ogani, Pau Pala, Kajaro, General Biolo, Da Kimalao, Adanina Shide. That who are Kevinari, Springo Moody, who are Ninja General Piomala, and be now the Gorano who are Piora. Muslim Yakaginia, Muslim Nikita of Yomala, a Kevinari, Piora, Piora, Ma, General Bahua, Tessin Abu, Luzle, Surekajaro, Tihaga, Soya, Kaidemu, Anne, Jeto, Kaidemu, Anne, Jeto, Chimidala, Tamamoye, Lonoze Maro, who Nangale, Pinion Are, who had the other children, Tamro to Alashin, Tamro to sign up by the man, Toronimu, the sign, Nigoma Power with the Shire, who are Nina Pisaro. ไอ้ยะคายนี่เนี่ยเนี่ยไปรู้ปิศาจมันก็ตัดสายเลยสรุปตํารวจเบิกอาเนจิเนี่ยชื่อนี่มะล่ะดาวิเนี่ยเราแค่จะพูดดูเลยไอ้เราจะชูปิศาจนี่มาสวยเองพอปุ้ยเนี่ยเดียวอ่ะเองอสุยาเบิกโหลุขึ้นได้ลุไม่ได้ผีชิงขึ้นได้ผีชิงลุไม่ได้ตํารวจเนี่ยปัตตนาเนี่ยตรรุญะผีชิงนี่แหละไอ้เราไอ้ปิศาจမျိုးนี่เนี่ยปัตตนาเนาะดีปัตตนานี่เนี่ยดายิงกันก็อสุยาก็อาเมลุบาญาสุบิ้วมาไอ้ลุตั้วไปแล้วอภิปุญชะลุเนี่ยไม
င်းတို့ရဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပြပို့ထားရည်လည်းကျန်နေပါသေးတယ်ဟိုအတင်းတင်းလို့ဖော်ပြချင်ပါတယ်စာတစ်စောင်ကတော့မိတ္တိလာမျိုးအောင်ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာဆက်မတူတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်နေရပါတယ်စစ်အာဏာရှင်ကသူ့ရဲ့အာဏာကိုကမ္ဘာတည်တည်၍ရှင်သန်နေအောင်ရေးဆွဲပေးထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာရက်တွေမှာစစ်သားအနွယ်တွေကိုမြှောက်နှံထားပြီးလှုပ်ပိုင်ခွင့်တွေပေးထားပါတယ်။နိုင်ငံရေးမှာလည်းစစ်တပ်ကဦးဆောင်မှုတာဝန်ပေးထားခဲ့တယ်။စစ်အာဏာကြောထောက်နောက်ခံပြုပါတီကိုလည်းထူထောင်ပေးအပ်ထားခဲ့တယ်။ဒါတွေဟာစစ်အာဏာတည်မြဲရေးအခင်အကျင်းတွေပါ။ဒါပေမဲ့ပြည်သူတွေရဲ့အားနဲ့စစ်အာဏာရှင်တွေဖြုတ်ချခံလိုက်ရတဲ့အတွက်သူတို့ရဲ့မဟာဗျူဟာစီမံကိန်းကြီးပြတ်သွားရပြီးဒီမိုကရေစီပါတီ NLD အရွေးခံရတဲ့အစိုးရဖွဲ့စည်းနိုင်ခဲ့တဲ့အခြေအနေကိုရောက်သွားပါတယ်။တိုးတော်လဲသူတို့ရဲ့မဟာဗျူဟာဖွဲ့စည်းပုံကိုမပြင်နိုင်လို့အယက်သားအစိုးရနဲ့စစ်အစိုးရလို့ခေါ်ဆိုရမယ်ကဘာမှာမရှိတဲ့အစိုးရနှစ်ဖွဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာရပါတော့တယ်လူလူကမဲပေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားမယ်လွှတ်တော်အစဉ်အဆက်မှာလူလူကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်မဟုတ်တဲ့ဖွဲ့စည်းပုံရဲ့အာဏာအယသတ်မှတ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေကြောင့်လူလူဆန္ဒနဲ့အညီဆုံးဖြတ်လုပ်ကင်ရရင်မှသူတို့သဘောမတူရင်အတီးပြုတ်လုပ်ကင်ဖို့အခက်အခဲတွေတွေ့ခဲ့ရပါတယ်နိုင်ငံတော်အာဏာအစစ်အစစ်မှာလဲစစ်ကိုယ်စားလှယ်တွေလူယုံတော်တွေကြောင့်ဥပဒေနဲ့အညီအယက်သားအစိုးရအရွေးချယ်ခံကိုယ်စားလှယ်တွေလောက်ကန်ရမှာအခက်အခဲတွေတွေ့ရအပိတ်အဆို့ခံရတာတွေရှိခဲ့ပါတယ်။ဒီလိုစင်ခေါ်မှုတွေအမွေဆိုးတွေကလည်းများလာတယ်ဆိုတော့ပြည်သူကိုယ်စားလှယ်တွေပြည်သူဆန္ဒကိုအပြည့်အဝမဖြည့်နိုင်တဲ့အခြေအနေရောက်ပြီးတာဝန်ကျေပြွမှုညော့နယ်လာရပါတော့တယ်။အရွေးချယ်ခံကိုယ်စားလှယ်တချို့ရဲ့လုပ်ရည်ကရင်ညံ့တာတွေရှိလို့လဲတာဝန်မကျေမှုတွေဖြစ်လာရပါတယ်။အယက်သားအစိုးရကိုအပြစ်တင်ဝေဖန်စရာတွေဖြစ်လာရပါတယ်လို့ဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိတ်လာမျိုးဦးစိန်မောင်ရဲ့စာပါ။နောက်ထပ်ကျွန်တော်တို့ Facebook ကမှတ်ချက်တချို့လည်းရှိပါသေးတယ်။မရေးတန်တာချက်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဒီဦးစိန်ဟာဆိုတဲ့ Facebook account ပိုင်းရှင်ကကျွန်တော်ပြည်သူတွေညှော်မှန်းချက်က88ထဲကအာဏာရှင်စနစ်အမြင့်မတွေ့သေးပါ။အခုဒီလေဒီရီမန်းချက်မပြတ်ပါဘူးတဲ့2020မှာလည်းဒီမျှော်မှန်းချက်ပါပဲအာဏာရှင်စနစ်ကိုတွန်းလှန်နေတာအခုထိ NLD ပဲကောင်းပါတယ်ဒါကြောင့်လူကိုမကြည့်ပါဘူးလူကိုကြည့်ရင်လှုပ်ရှားနဲ့တူမှကြောက်ရပါတယ်အာဏာရှင်စနစ်ကိုဖယ်ပြီးတော့ဒီမိုကရေစီစနစ်တို့စစ်စစ်မှန်မှန်ဥဆောင်ပေးနိုင်တာ NLD ဒါလင်ဖြစ်လို့ NLD ကိုပဲမဲပေးနေဦးမှာပါအာဏာရှင်အခြေခံနဲ့ခြေဥပြင်ဆင်နိုင်ရေးအတွက် NLD ဒါအင်အားပါမပြေနိုင်မချင်း NLD ကိုပဲအားကိုးရပါဆိုပြီးတော့ဦးကျင်ကရေးထားပါတယ်။ Gypsy ဆိုတဲ့ဒီ Facebook account ပိုင်းရှင်ရေးထားတာကတော့ဒီအုတ်ချုပ်ရေးဥရပြူရေးနိုင်ငံရေးစသဖြင့်အရေးအရာတော်တော်များများမှာထင်သလောက်အခေးမရောက်ခဲ့တာအမှန်ပါပဲတဲ့။ဒါမဲ့လည်းအခုအစိုးရရဲ့အရွှေ့နဲ့လားရာတွေဟာဒီမိုကရေစီဆန်တဲ့အတွက်ကြောင့်လေ2020မှာလက်ရှိအစိုးရကိုပဲအားပေးထောက်ခံခြင်းပါတယ်။တမရော်ကပါဒီမိုကရေစီဆန်တဲ့အညီဖြစ်လာစေရေးအတွက်အစဉ်တစိုက်တွန်းအားပေးနေတဲ့အစိုးရမှလို့လေပို့ချစ်ပြီးတော့ပို့လေးစားရပါတယ်။27ရာစုပင်လုံညီလာခံရှေ့ရည်ဒီပင်လင်းယခုအစိုးရပေါ်မှာအများကြီးဖြစ်တည်နေတာကလည်းဆက်လက်ပြီးတော့ထောက်ခံစရာအကြောင်းအချက်လေးတွေကြပဒနာကြတဲ့အချက်တခုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ရှင့်။ချီမောင်ဆိုတဲ့ Facebook account ပိုင်းရှင်ကတော့အာနာရှင်စနစ်ကနေပြီးတော့ရုံထွက်ခြင်းလို့အစိုးရရေးဆွဲထားတဲ့2008ခြေဥကိုပြင်ဆင်နေတာပါ။ဒါမဲ့လေပြင်မရအောင်ရေးဆွဲထားရဲဆိုတော့အစိမ့်တဲ့ကြနေချင်း NLD ကအခြေအုပ်ကိုမဖြစ်မနေပြင်မယ်ဆိုတော့ဝမ်းသာအားရအာဂိုတကြီးနဲ့တနိုင်ငံလုံးမဲပုံပေးခဲ့တာပါအခုလည်း2020အတွက်ခြေအုပ်ပြင်ဖို့ပြင်ပြီးစူးစမ်းမယ်ဆိုပြီးတော့မဲတောင်းပြန်ပြီ ရုံရောက်မှလာလို့ပဲမေးချင်ပါတော့တယ်ခင်ဗျာတဲ့
ဟုတ်ကဲ့ဒါတော့ Facebook ကသောတာရှင်တချို့ရဲ့ပေးစာတွေပါနောက်ထပ်အတန်အနေနဲ့စာတွေပြဖို့ထားတာတွေကိုတော့အချိန်ကတ်သက်ကြောင့်မပေါ်ပြနိုင်တာကိုနားလည်လိမ့်မယ်လို့ထင်ပါတယ်အခုကျွန်တော်တို့အချိန်1မိနစ်ခွဲလောက်ကြံနေတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ကိုချုပ်နေတဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီလက်ရှိစိုးရွားနဲ့လွတ်တော်တည်တံ့မှာမလုံနိုင်ခဲ့တာတွေကိုလုံနိုင်ဖို့ဆိုရင်ဒီနောက်လာမယ့်ရွေးကောက်ပွဲမှာဆွမ်းဆောင်ရှိတဲ့ကိုယ်စားလှယ်လို့မလားဒါမှမဟုတ်နိုင်ငံရေးပါတီရဲ့ဒီမူဝါဒတွေမဟာဗျူဟာတွေအဓိကပြောင်းဖို့လို့မလားကိုအောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့လေကျွန်တော်ရဲ့နိုင်ငံကြီးကအခုချိန်ကြီး personalized politics ပေါ့နော်လူပုဂ္ဂိုလ်ပေါ်အခြေပြုတဲ့နိုင်ငံကြီးကဖြစ်နေတော့ကြအဲ့တော့ဒီပေါက်ပွဲနီးလာရင်ဘုကျော်ဆန်းပုံထောက်မယ်ကျွန်တော်ဆန်းစုကြည်ပုံထောက်မယ်ဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်သူကလည်းမဲပြေးကြအောင်ပါဆိုတော့တစ်ဖက်ကလည်းတိုင်းရင်းသားတွေကလည်းဘာဖြစ်လာလဲဆိုတဲ့အခါကျတော့ကဲတူးတိုင်းရင်းသားချင်းချင်းမဲပြေးကြဆိုတဲ့ဒီ identity politics ပေါ့ဗျာဆိုတော့ဒါနဲ့လည်းတွားနေတယ်တွားနေတဲ့အခါကျတော့ကျွန်တော်တို့ဒီဘာကောမလဲဒီကြက်သေးသေးကရုံထွက်နိုင်မှုတော့ကျွန်တော်ထင်တယ်ဒီ2020ရွေးကောက်ပွဲမှာလည်းဒီအခြေအနေကပိတ်ပြောင်းမှာမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်လဲမိနစ်ဝက်လောက်တော့ချိန်ရပါသေးတယ်ဆရာ
ဟုတ်အဓိကကတော့ကျွန်တော်တို့ဒီမှာပုံကတော့ပြောသလိုပဲကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီတော်ဆဲစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုဖြစ်ပေါ်သွားနေတဲ့ပန့်ရှင်းတဲ့အစိုးရတကယ်ကိုဟိုစမတ်ကြတဲ့အစိုးရဖြစ်ပေါ်သွားနေတယ်လက်တွေ့လက်တာမြင်နေရတယ်အဲ့တော့တခြားအစားထိုးဖို့တော့ကျွန်တော်တို့မမြင်နိုင်ဘူးအဲ့တော့ဒီဟာကိုပဲကျွန်တော်ဆက်ပြီးတော့ဟိုအားပေးဖို့လိုတယ်နောက်ဒုတိယတစ်ခုကတော့ဒါရိုက်တာတွေနဲ့ပတ်သက်ရင်တော့ဒါ NLD အစိုးရအနေနဲ့သူတို့ပြည်ပြည်ချာစဉ်းစားသုံးသပ်ပြီးတော့မှအကောင်းဆုံးဖြစ်အောင်ဟိုလုပ်သွားဖို့တော့လိုမယ်လို့ထင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့ပအဝင်ဆွေးနွေးပြည့်တဲ့ဆရာဦးစီသူအောင်မြင့်ဦးအောင်စင်ရဲ့ကိုယ်တိုင်ပအဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာ2020ရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ဆက်ခဲ့ကြတာဖြစ်ပါလိမ့်ခင်ဗျာကျွန်တော်ဗီဒီယိုကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးဖို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလိမ့်စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးမှာပါ
American စစ်တပ်မော်တော်ယာဉ်တန်းတစ်ခုဟာစနေနေ့ကအီရတ်နိုင်ငံကနေဆီးရီးယားနိုင်ငံအရှိမြောက်ပိုင်းကကမက်ရှယ်လီမြို့ကလေးကိုရောက်ရှိသွားပါပြီလေကြောင်းအကာအကွယ်ပေးထားတဲ့ American စစ်ရန်73ဆင်းဟာအီရတ်နဲ့ဆီးရီးယားကြားက El Wali Negusat ကင်းစခန်းကိုဖျက်ပြီးဝင်လာတယ်လို့ဒုံနာတာဖြစ်ပါတယ်ဒါဆီးရီးယားအရှိမြောက်ပိုင်းကနေ American တပ်သား1000ကိုပြန်ပြီးခေါ်ယူခဲ့ပြီးတဲ့နောက်ရက်တော်ကြာမှပြန်ပြီးဝင်လာတာလည်းဖြစ်ပါတယ်အီရတ်နိုင်ငံဘက်ဒတ်မြို့တော်နဲ့တောင်ပိုင်းကနေစရာမျိုးတွေမှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခတ်ဖြစ်တာကနေစနေနေ့ကဆန္ဒပြသူနောက်ထပ်9ယောက်ထဲမှနေတည်ဆုံခဲ့ပါတယ်။အီရတ်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေပြီးလူထောင်ပေါင်းများစွာပါဝင်ဆန္ဒပြနေတာပါ။နောက်ဆုံးသတင်းရတည်ဆုံသူအရေးအတွက်နဲ့ဆိုရင် AP သတင်းဌာနရေးတွက်ထားသလောက်ဆန္ဒပြပွဲနှစ်ရက်အတွင်းမှာတည်ဆုံသူက49ဦးရှိသွားပြီဖြစ်ပါတယ်။အီရတ်လူခွင့်ရေမဟာမင်းကြီးရုံးကအီရတ်တောင်ပိုင်းကမြို့တွေမှာဖြစ်တဲ့အဓိကုန်းတွေကိုပါထည့်သွင်းတော့တည်ဆုံသူ63ဦးရှိပြီလို့ဆိုပါတယ်။ဘီလျံဒေါ်လာပေါင်းများစွာနဲ့လက်ပတ်နေတဲ့ထိုင်းငါးလုပ်ငန်းမှာရေလုတ်သားတွေရပိုင်ကတိုးတောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်ဆန်လုပ်ငန်းတွေအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်အထူးခွင့်ရတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဘယ်တော့ကမှမကြုံဘူးသေးတဲ့တိတ်ကိုပြင်းထန်တဲ့လေပြင်းတိုက်ခတ်မယ်လို့ American မိုးလေဝသဌာနကစနေနေ့မှာသတိပေးလိုက်ပါတယ်။ပြည်နယ်ရင်းအပြင်ဒီကယ်လီဖိုးနီးယားပြည်နယ်အတွင်းမှာဝိုင်းထုတ်လုပ်တဲ့ဒေတာနာမှာတော်မီတွေဆက်လောင်းနေတာကြောင့်လူ9000ထက်မနည်းပြောင်းရွှေ့ဖို့အတွက်ပြည်နယ်တာဝန်ရှိသူတွေကညွှန်ကြားထားတာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုဒေါ်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VO ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းနိုမီတာ32/40/48အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကြော်ရွှင်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.